စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာလွန်ခဲ့တဲ့3လလောက်ကနေစပြီးတော့စစ်စင်ရေးတွေဇက်တိုက်ပြုလုပ်နေတဲ့ကမ်းမလူမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့နှစ်ရက်ဇက်တိုက်ကျေးရွာတွေကိုမီးရှို့ပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်နေလို့နေအိမ်တွေမီးလောင်ပျက်စီးပြီးဒေသခံပြည်သူတွေလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။တီချာဖြစ်တခုမှာတော့ပြည်သူ့ကာကွယ်ရေးတပ်တွေကစစ်ကောင ာရွာအောက်တဲရွာနဲ့ချက်တင်းရွာနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ချက်တင်းကျေးရွာဟာစစ်ကောင်စီကိုထောက်ခံတဲ့ပြူစောတိတပ်ဖွဲ့တွေရှိတဲ့ကျေးရွာဖြစ်ပေမဲ့ချက်တင်းရွာတွေကမီးရှို့ခံရတဲ့နေအိမ်တွေဟာစစ်ကောင်စီတပ်ရဲ့တရင်တွေကိုပြည်သူကာကွယ်ရေးတပ်တွေစီပေးပို့တယ်ဆိုတဲ့ဆွဆွဲချက်နဲ့မီးရှို့ခဲ့တာဖြစ်တယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ
်တနာငါရဲ့နေအပြင်းသားတယ်ပင်ပြင်းသားကိုရှူတယ်အင်ဂျင်90နဲ့ပလုံးမှာအဲအောက်တဲဘက်ကိုကြတော့တို့အဲ့ချက်တင်းကတည်းထွက်ပြီးတော့အဲထွက်ရှူတာပဲအောက်တဲဘက်ကအင်ဂျင်စင်းတော့ကျွန်တော်တို့ဟိုမရသေးဘူးညမချက်တင်းကအင်ကိုလုံးကြည့်တူရဲ့အင်နေကိုလုံးကိုတို့ရှူလိုက်တာကတို့ကဒီကျွန်တော်တို့ဒီဒီကာကွယ်ရေးတပ်တွေကိုတို့တင်ပေးတယ်ဆိုပြီးကြတော့ကြောက်ကြက်နဲ့အဲအဲ့လိုလုပ်ပြီးတော့ရှူလိုက်တယ်ညမအဲလောလောဆယ်ကတော့တို့ကဒီအိမ်ကိုလုံးက၄လုံးလောက်ကတော့အဲဘေးကိုထွက်ပြေးနေတဲ့အိမ်ကြီးက၅လုံးလောက်ကတော့တို့အဲ့ဒီမှာနေတဲ့လူပြောတယ်ကြာအဲ့ဒါတွေကတို့ကျွန်တော်တို့ကျင်းတဲ့တရင်ချက်လက်ကတို့ဖမ်းထားရလားဒါမှမဟုတ်တို့ဒီမှာဒီတိုင်းပဲအဲရွာထဲမှာပဲကျင်းတဲ့ဒီမှာမိကိုပြီးနေရလားတို့အဲ့ဒါတွေချက်လက်ကိုရွာထဲကချက်လက်ကိုကျွန်တော်တို့ကမရဘူးပြန
်အောက်တဲရွာဟာအခုဒီချိန်နဲ့ဆိုရင်၃ချိန်မြောက်မိရှုခံရတာဖြစ်ပြီးတဲ့ပင်ပင်တာကြေးရွာက၄ချိန်မြောက်မိရှုခံရတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ကမ်ဘလူးနယ်အတွင်းမှာစစ်ကောင်စီနေပြည်ရှင်းလင်းရေးစစ်ကြောင်းတွေကြောင့်ကြေးရွာ30နီးပါးကဒေသခံတွေဟာတောတောင်တွေထဲမှာစစ်ပေးရှောင်နေကြပါတယ်ကမ်ဘလူးနယ်တဲကိုလွန်ခဲ့တဲ့3လလောက်ကစပြီးစစ်ကောင်စီစစ်ကြောင်းတွေမနာတဲ့ဝင်ရောက်နေပြည်ရှင်းလင်းလုပ်နေတာကြောင့်ဒေသခံတွေဟာကြေးရွာတွေကိုပြန်မဝင်နိုင်ကြတော့ဘူးလို့ဆိုပါတယ်မလ3ရက်နေ့ကစပြီးကမ်ဘလူး606အမြောက်တရင်ကနေဟာဝစ်စာနဲ့9ချိန်ရန်တမ်းပစ်ခတ်ခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုဆိုပါတယ်
။ဒီ606တဲ့ရင်ကတိုင်းကျွန်တော်ဟန်ဝန်စာဆိုတာဒီ155မှမှဒီလက်နက်ကြီးနဲ့တော့ရက်ရွာတွေကိုရမ်းပြင်နေရတယ်ညတိုင်းနေ့တိုင်းလို့ပြင်တယ်အခု3ရက်သက်တိုက်ရှိနေပြီ။အဲကျွန်တော်အင်းလက်ကြီးရွာမှာအိမ်ရွာလေကောင်တဲတဲကြတယ်အိမ်ပေါ်အိမ်တလုံးပြည့်စည်သွားတယ်။အဲဒီလူတွေကတော့အတင်းကြောက်ပြက်ပြီးတော့ဒီရွာတွေထဲကိုမနေရတော့ဘူးသူတို့လည်းဒါတော့တောင်နေတဲ့မှာပုံနေရတယ်ကြာအဲ့ဒီ energy ဘက်ကဒီကမ္ဘလူတောင်ဘက်ချမ်းဒေသကနေပေါ့ဒီလူတွေကဒုက္ခရောက်နေတာအဲ့ဒီဟာပြန်ညဆိုနေအဲမအိပ်ရဲဘူးအဲ့လိုဖြစ်နေတာပတ်သက်နေဒီဖေးအဲ့ပြစ်တာကတညာဟူရှစ်လုံးကိုလုံးောက်ပြစ်တယ်ကြာဒီကမ္ဘလူကတည်းမြောက်ဘက်ကိုလှည့်ပြစ်တာကကြာလိုက်ကထပင်ကုန်းဘက်ဒီမှာကြာတယ်ဗျကမ်းလို့တဲ့အရှိတ်ဘက်ဒီမှာဆိုရင်ကြာတော့တို့ပြူရွာတွေရှိတယ်ကြာဒီကားရဆယ်ကြီးအဲ့အဲ့ရွာတွေရဲ့ဘေးတွေကဲဝီဝီလေးဒီမှာကြာတယ်ဗျပြီးကြတော့ဒီလမ်းမှန်ရဲ့တောင်ဘက်ဒီမှာကြာတယ်ဗျလမ်းမှန်ရွာရဲ့တောင်ဘက်ဒီမှာ
မလ2ရက်နေ့ကနေစစ်တပ်နဲ့ပြူစောထီတွေထိုင်ချထားတဲ့ချက်ကြီးကျေးရွာကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်တွေဘက်က MI-35 နှစ်စီးနဲ့လေးချောင်းကနေပစ်ခတ်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်ဒါစစ်ကောင်စီကကမ်ဘလူးမြို့ကိုဒုတိယကြိမ်လေးချောင်းတိုက်ခိုက်မှုလုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ
်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ချက်ကြီးရွာအဲ့ဒီဒီစစ်ကောင်စီတွေပြူတွေနေတဲ့နေရာကိုဝင်ပြီးဒိန်းစီကြတာလေကြာအဲ့ချိန်မှာသူ၄ညနဲ့လာပြီးတော့ပြစ်သွားတယ်အမတာဒီဖိုက်တစည်းနဲ့လာပြစ်တယ်ပထမအမတာဒီဖိုက်တစည်းနမခတဲ့လာပြီးပြစ်တော့ဒီသူတွေအဲ့ချက်ကြီးရွာကဒီသူတွေပါပဲအဲသူတို့ပြောရရင်တော့သူတို့ဒီရွာထဲမှာအတူတူနေတဲ့ဒီသူတွေပေါ့ရွာထဲကတည်းမထွက်တဲ့ဒီသူတွေပေါ့သူတို့ဒီဒီမိသားစုတွေရောအဲ့လိုဒီသားစုဝင်နေပေါ့အဲချက်ကြီးရွာဘေးမှာသူတို့ကထွက်ပြီးတော့ရွာလေးလေးတွေထွက်နေတာဆိုတော့လေးမြန်နဲ့လာပြတော့သူတို့ဒီကြီးသူတွေနေရာကိုပြစ်သွားတယ်ကြာအတိအကျသိရပါတယ်ကြာသူတို့30လောက်ဒီလို30လောက်တည်သွားတယ်ကြာ
မလ၄ရက်နဲ့5ရက်မှာစစ်ကောင်စီရဲ့နေမရှင်းလေးစစ်ကြောင်းတွေကြောင်းကမ်ဘလူးကျေးရွာတွေကဒေသခံ3000ကျော်စစ်ပေးရှောင်နေကြရတယ်လို့ဒေသခံအနေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်ကမ်ဘလူးနယ်အတွင်းကကျေးရွာပေါင်း30ထက်မနည်းစစ်ပေးရှောင်နေကြပြီးအခုချိန်ထိရွာတွေတဲကိုပြန်မဝင်နိုင်ကြသေးပဲစစ်ပေးရှောင်နေရတဲ့ရွာတွေလည်းအများကြီးရှိနေပါသေးတယ်